ရခိုင်မြောက်ပိုင်းကမွတ်စလင်ဒုက္ခသည်စခန်းတွေမှာစားနပ်ရိက္ခာပြက်လက်ပြီးတော့မလုံလောက်မှုတွေဖြစ်နေတာကျန်းမာရေးဆောင်ရှောက်မှုမရတာလို့အခက်အခဲတွေနဲ့ရင်ဆိုင်နေရပါတယ်။လူဦးရေ1000ကျော်လောက်နေထိုင်တဲ့ပေါတော့မြို့နယ်ငှက်ချောင်းမွတ်စလင်ဒုက္ခသည်စခန်းမှာဆိုရင်လေနာမကျန်းသူအများအပြားဟာစေကူတာခွင့်မရဖြစ်နေကြတယ်လို့စခန်းတာဝန်ခံကပြောပြပါတယ်။ရန်ကုန်ကသတင်းပေးပို့ထားတာကိုကိုစံကျော်ကတင်ပြပေးပါမယ်ရှင်။
ရခိုင်ပြည်နယ်မြောက်ပိုင်းကမွတ်စလင်ဒုက္ခသည်စခန်းတွေမှာစားနပ်ရိက္ခာပြက်လက်မှုတွေရှိလာနေတယ်လို့ကျန်းမာရေးအတွက်ဆေးဝါးကုသမှုတွေရဖို့ခက်ခဲနေကြတယ်လို့ဒုက္ခသည်စခန်းတာဝန်ရှိသူတွေကပြောဆိုကြပါတယ်။ရခိုင်ပြည်နယ်ထဲမှာတကြောပြန်တိုက်ပွဲတွေဖြစ်ပြီးနောက်ပိုင်းပြည်တွင်းပြည်ပကအကူအညီပေးနေတဲ့အဖွဲ့တွေပေါ့စစ်ကောင်စီကကန့်သတ်မှုတွေချမှတ်နေတာကြောင့်လာရောက်ကူညီပေးနေတဲ့အဖွဲ့အစည်းတွေလည်းမရှိဘူးဖြစ်နေပါတယ်။စစ်တွေမျိုးနဲ့အတွင်းကတက်ကဲပြင်းမွတ်စလင်ဒုက္ခသည်စခန်းမှာဆိုရင်လေစားနေရိတ်ခါလုံလောက်မှုမရှိတာကြောင့်ကလေးတွေအစာအာဟာရချို့တက်နေတယ်လို့စခန်းတာဝန်ရှိသူတူဖြစ်တဲ့ဦးမောင်လေးကပြောပါတယ်
။ကျွန်တော်တို့ဒီတက်ကဲပြင်းတခြားစခန်းမှာစားဝင်နေတဲ့တော့ရက်ခါပဲရတဲ့လောက်ပဲစီရကူရက်ခါပြည်တယ်လေဒီမှာပြည်တယ်ဆိုတော့အခါဆန်ကြီးတဲ့တာတက်တယ်ပုံစင်းတော့အတက်တယ်ဆိုတော့ကျွန်တော်ကပြည်တာနဲ့အဆင်မပြေဘူးကြ။ရက်ခါအထက်ပြည်တဲ့ပတ်စံနဲ့အားလုံးဟိုမင်းရဲ့ဇာတ်နဲ့လည်းဇာတ်မင်းရဲ့သမီးအောင်ညာသမီးဇာတ်အဲ့ဒါနဲ့လုံလောက်မှမရှိသလိုတေးတည်းတည်းတည်းကလေးတွေတဲမှာလည်းရှူတင်နေတာတော့ဘူးဆိုရတယ်
အဲ့ဒီစကန်မှာလူကြီးထောင်နဲ့ချီရှိနေပြီးကမ္ဘာစားနေရိတ်ခအဖွဲ WFP ကလူတဦးကိုတစ်လအတွက်ငွေ19000ထောက်ပံ့ပေးနေပြီမဲ့ကုန်စည်နှုန်းတွေအဆမတန်မြင့်တက်နေတယ်လို့တခြားအဖွဲ့တွေလည်းလာရောက်ထောက်ပံ့တာမရှိတာကြောင့်အခုလိုစားဝတ်နေရေးအခက်ကြုံနေရတာဖြစ်တယ်လို့လည်းဒုက္ခသည်တွေကပြောပါတယ်ဒါအပြင်ပေါက်တော့မြို့နယ်ကငှက်ချောင်းမွတ်စလင်ဒုက္ခသည်စခန်းမှာဆိုရင်လည်းစားနေရိတ်ခလာရောက်ထောက်ပံ့သူတွေနဲ့စေကူတာရေးအဖွဲ့တွေကိုစစ်ကောင်စီကကန့်သက်ထားတာကြောင့်ကျန်းမာရေးအခက်အခဲတွေနဲ့ရင်ဆိုင်နေရတယ်လို့ငှက်ချောင်းမွတ်စလင်ဒုက္ခသည်စခန်းတာဝန်ခံဦးရွှေလာကပြောပါတယ
်ကျွန်တော်တို့တခြားကန်တာကကျွန်တော်တို့ကကျန်းမာရေးကန်တာကလုံးဝတန်ပြန်မှုမရှိပါဘူးဒီမှာအရင်လိုဆိုရင် MSF ကလာပြီးစေကူတမှုလုပ်တယ်ကျမရေကန်တာကိုသူတို့ကဥဆောင်ပြီးလုပ်တယ်အခုကျတော့တရားခွင့်မှုချက်မရဘူးဆိုတော့သူတို့ကသူတို့လည်းမလာနိုင်ပါဘူးအဲ့လိုကြပါတော့ကျမရေကန်တာကတော့လုံးဝဆက်မပြေပါအခက်ကြီးရှိပါတယ်ကျွန်တော်တို့ဆက်ပြေပါမယ်ဒီမှာစီကန်လည်းမရှိပါဘူးစေကူလည်းမရှိပါဘူးဆိုတော့ဒီမှာမှအခက်ကြီးရှိပါတယ်
လူကြီး1000ကျော်လောက်နေထိုင်တဲ့အဲ့ဒီဒုက္ခသည်စခန်းမှာအရင်ကကုညီထောက်ပံ့ရေးအဖွဲ့တွေအများအပြားရှိခဲ့ပြီးလက်ရှိမှာတော့ကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP တဖွဲ့သာထောက်ပံ့နေတာပါဒါပေမဲ့လည်းဒုက္ခသည်တွေအနေနဲ့ WFP ရဲ့ထောက်ပံ့မှုတွေနဲ့စားဝတ်နေရေးကျန်းမာရေးအတွက်လုံလောက်မှုမရှိတာကြောင့်တခြားကုညီထောက်ပံ့ရေးအဖွဲ့တွေကိုတာဝန်ရှိသူတွေအနေနဲ့လွတ်လွတ်လပ်လပ်ကုညီထောက်ပံ့ခွင့်ပေးစေချင်တယ်လို့လည်းဦးရွှေလာကတောင်းဆိုပါတယ်
ကျွန်တော်တို့တောင်းဆိုချင်တာက MSF အဖွဲ့တွေသူရကနေကွန်ဗူရှယ်ပေးစီချန်နဲ့နောက်ပြီး WFP ကိုလေတရားဝင်သူတို့ကစာနယ်ရိက္ခာကိုဖန်ပြီးတော့ကျွန်တော်တို့ကတောင်းဆိုချင်ပါတယ်ပို့ပြီးတော့တော့နောက်ပြီးကျွန်တော်တို့ကဒီမှာ NGO အဖွဲ့အစည်းရှိတယ်အများဖြင့် NGO အဖွဲ့အစည်းရှိတယ်ကျွန်တော်တို့စခက်မှာထောက်ပံ့နေကြတဲ့ NGO အဖွဲ့အစည်းတခြားအဖွဲ့အစည်းတွေရှိပါတယ်အမျိုးမျိုးအဖွဲ့အစည်းတွေရှိပါတယ်အဲ့ဒါအဖွဲ့အစည်းမျိုးစုံတွေကိုကျွန်တော်တို့ကနေနေတဲ့လူမျိုးလိုလားရှင်ပါလားတောင်းဆိုချင်ပါလားသူတို့ကဒီအစိုးရကမှုချက်မရလို့ကိုယ်စီတကူမှမလာနိုင်ဘူးလို့အဲ့လိုပြောကြတယ
်ရခိုင်ပြည်နယ်တွင်မွတ်စလင်ဒုက္ခသည်စခန်းတွေမှာရှိတဲ့ဒုက္ခသည်အများစုဟာနိုင်ငံသားစီစီရေးကက်မရှိတာကြောင့်စခန်းကနေပြင်ပထွက်ဖို့ခက်ခဲတယ်လို့ခရီးသွားလာခွင့်တွေပါပိတ်ပင်ခံနေရတာပါစစ်ကောင်စီနဲ့ရခိုင်လက်နက်ကိုင် AA ဖွဲ့ကြားတကြောပြန်တိုက်ပွဲတွေစတင်ခဲ့တဲ့နောက်ပိုင်းမှာရခိုင်မြောက်ပိုင်းကမြို့နယ်တချို့မှာခရီးသွားလာခွင့်နဲ့အထောက်အပံ့ကူညီခွင့်တွေကန့်သက်ပိတ်ပင်ခံခဲ့ရပါတယ်စစ်ကောင်စီရဲ့ပိတ်ပင်ကန့်သက်ချက်တွေကြောင့်ရှိပြီးသားရခိုင်မြောက်ပိုင်းမှာရှိတဲ့ဒုက္ခသည်စခန်းတွေအပါအဝင်ဒေသခံတွေဟာစားဝတ်နေရေးပိုခက်ခဲလာခဲ့ပါတယ်လက်ရှိမှာတော့စစ်ကောင်စီနဲ့ရခိုင်လက်နက်ကိုင် AA ဖွဲ့ကြားလူသားချင်းစာနာမှုဆိုင်ရာကူညီထောက်ပံ့ရေးအတွက်နားလည်မှုနဲ့အပြည့်ရထားပေမဲ့ရခိုင်မြောက်ပိုင်းမှာကူညီထောက်ပံ့သူတွေအနေနဲ့အခက်ကြုံနေရဆဲဖြစ်တယ်လို့ကူညီထောက်ပံ့ရေးအဖွဲ့တွေကပြောဆိုကြပါတယ်ခင်ဗျာ